သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါမြားကို November 26ရက်ဗုဒ္ဓနေ့အတွက် SBS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်က Daryl အောင်ပါယနေ့အတွက်ထိတ်တန့်သတင်းများဝင်းဘဘီလာချုံကိုတိုက်ခိုက်ခံရမှုမှာသေဆုံးသူများရဲ့မိသားစုများက၎င်းတို့သည်တရားရုံးချုပ်ရဲ့အကြံပြုချက်များကိုစိတ်ပြတ်မိကြပြီးနောက်ထပ်အဖြစ်ဆိုးတွေကိုကာကွယ်နိုင်မှာမဟုတ်ကြောင်းပြောဆိုသွားပါသည်ရဲရရှိနှစ်ဦးနဲ့အိမ်နီးချင်းတဦးကိုသတ်ဖြတ်ခဲ့တဲ့2022ခုနှစ်တိုက်ခိုက်မှုကို၅ဘတ်ကြာစစ်ဆေးပြီးနောက်ရရှိလာသောတွေးရှိချက်များအရတိုက်ခိုက်သူများသည်မျှဝေထားသောကြောင်ကနားစိတ်ဖောက်ရောဂါရှိသဖြင့်သတ်ဖြတ်ရန်ရွေကျက်ဖြင့်ကြံရွယ်ခဲ့ကြောင်းကောက်ချက်ချခဲ့ပါသည် Australia Federal Police AFP ရဲ့အချမ်းဖက်နှိမ်နင်းရေးအရာရှိများသည် Federal MP များနှင့်အစင်းမြင့်ယုံကန်ဆောင်သူများကိုနှောက်ယှက်ခြင်းသို့မဟုတ်ချင်းကြောက်ခြင်းဆိုင်ရာတိကျမှုများတွင်လွန်ခဲ့တဲ့သတင်းပတ်ကလူသုံးဦးကိုဖမ်းဆီးလိုက်တယ်လို့ဆိုပါတယ်။မကြာသေးမီကနာဇီလက်သက်ချီတက်ပွဲအားရှုံးချခဲ့သော MP2 ဦးအားအနိုင်ကျင့်ရန်သွေးထိုးလှုပ်ဆော်ရန် Carrier Services ဝန်ဆောင်မှုကိုအသုံးပြု၍လှုပ်ဆောင်မှုကြောင့်အသက်30အရွယ်စင်နီမျိုးသားတဦးကိုကြာသပတေးနေ့တွင်တရားစွဲဆိုခဲ့ပါသည်။ပူပိုင်းဆိုင်ကလုန်ဖီနာဒီဗန်ဒီမီယန်ပင်လယ်ကွေ့ကိုဖျက်ချော်၍အားကောင်းလာကတီမောပင်လယ်ထဲသို့ရွှေ့ရှားနေပြီးကက်တဂရီ3ဆိုင်ကလုန်သို့ရောက်ရှိနိုင်တယ်လို့ခန့်မှန်းနေပါတယ်။အနောက်တောင်ပိုင်းကိုမဖျက်မီကိုဘတ်ကျွန်းဆွယ်ကိုဖျက်ချော်ပြီးစနေနေ့မှာဒါဝင်မြို့မှာလေတိုက်နှုံများမြင့်တက်လာပြီးနေ့နှောင်းပိုင်းမှာအထူးထိတ်အချိန်လေးများသို့ရောက်ရှိလာမယ်လို့ခန့်မှန်းနေပါတယ်။E-Safety Commissioner မှာ Twitch at the Australia ရဲ့ Social Media ပိတ်ပင်မှုအောက်တွင်အသက်16နှစ်ကလေးများတွေအကျုံးဝင်ကြောင်ကြေညာခဲ့ပြီးအထိပ္ပယ်မှာအသက်မပြည့်သူများကိုဒဇင်ဘာလ10ရက်နေ့မှစတင်၍အကောင့်များကိုကန်ဆောင်ခြင်းမှရပ်တန့်ရန်ခြေလှမ်းများလှုပ်ဆောင်ရမှာဖြစ်ပါတယ် Twitch ရဲ့အဓိကရည်ရွယ်ချက်မှာဓာတ်ရိုက်ထုတ်လွှင့်ခြင်းမှတဆင့်လူမှုဆက်ဆံရေးအပြန်အလှန်အကျိုးသက်ရောက်မှုကိုတွေးရှိခဲ့ပြီး၎င်းကိုအသက်ခံသက်ထားသောလူမှုမီဒီယာအမျိုးအစားတဲသို့ထည့်သွင်းပေးခြင်းဖြစ်ကြောင်းစီကံထိန်းသိမ်းရေးအဖွဲ့ကပြောဆိုသွားပါသည်။နေ့စဉ်သတင်းတို့ News Flash များပိုမိုကြားသိရန် SBS Language Podcast ကိုတွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ